မြန်မာနိုင်ငံကပြည်ခရီးထဲမှာပါဝင်သူအလုံးအကျန်းဖက်မှုတွေရပ်တန့်မှုနဲ့နိုင်ငံကဥပဒေပြဋ္ဌာန်းချက်အတိုင်းရပ်သားတွေကိုကာဝယ်ပေးဖို့တာဝန်ရှိကြောင်းကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူတာရက်စ်ကထပ်မံတောင်းဆိုလိုက်ပါတယ်။လူမျိုးရေးတင်မာမှုနဲ့လှုပ်ဆော်မှုတွေမဖြစ်အောင်လည်းသူကတိုက်တွန်းပါတယ်။ခုသတင်းပတ်ထဲမှာခိုင်မာအာရကတ်တော်အေကမောင်းတော်မျိုးနဲ့အပါအဝင်ဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်ကအဓိကကျတဲ့ဒေသတွေကိုအပြည့်အဝထိန်းချုပ်နိုင်ပြီဖြစ်ကြောင်းကြေညာခဲ့ပြီးတဲ့နောက်မှာကုလသမဂ္ဂရဲ့ပြောဆိုချက်ထွက်လာတာပါ။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေတိုးမြင့်လာနေလို့ရပ်သားတွေဘေးဒုက္ခပုံမှုခံစားလာနေရပြီးအိုးအိမ်ဆန့်ခွာထွက်ပြေးရတဲ့မြင့်တက်လာတဲ့အစီအစဉ်ခံနေပတ်သက်ပြီးကုလသမဂ္ဂအတွေးမှုချုပ်ကအထူးစိုးရင်ကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖန်ဒူဂျာရက်ကစာသားပြည်နယ်ကပြောပါတယ်ရခိုင်တပွဲတွေကြောင့်ရပ်သားတွေထပ်မံပြီးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတာကိုထည့်သွင်းပြောခဲ့ပြီးနိုင်ငံနဲ့မှာရပ်သားတွေဆုံးမှုတွေဖြစ်စေတဲ့စီရင်တဲ့အရက်ဖက်ပြတ်မှတ်ခွဲခြားခြင်းမရှိဘဲလေကြောင်းတိုက်ခိုက်နေတာတွေကိုလည်းပြစ်တင်ခဲ့ပါတယ်ခင်ဗျာ